အမေရိကန်နိုင်ငံသားဂျိုးဘိုင်ဒန်ဟာတောက်ကြနေကကွန်ဂရက်လွှတ်တော်မှာဒီမိုကရက်အမတ်တွေနဲ့တွေ့ဆုံဆွေးနွေးပြီးသူ့ရဲ့အဓိကလုပ်ငန်းကြီးတွေဖြစ်တဲ့နိုင်ငံအခြေခံစောက်ဝင်ခွင့်မျိုးတွေတဲ့ရေးနဲ့ဥရယာပြည်ပြောင်းလဲမှုတက်ချက်ရေးတို့ပါဝင်တဲ့ဥပဒေမူကြမ်းအတည်ဖြစ်အောင်မဖြစ်မနေလုပ်သွားမယ်လို့တင်းနောက်တွေကပြောပါတယ်။ဒါကိုကြောက်အောင်လုပ်တော့မှာပါ။ဘယ်တော့လဲဆိုတာရေးမကြည့်ပါဘူး။6မိနစ်ပဲဖြစ်ဖြစ်6ရက်ပဲဖြစ်ဖြစ်တရင်6ပတ်ပဲဖြစ်ဖြစ်ပါအောင်မြင်အောင်ကျွန်တော်တို့လုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီမိုကရက်ပါတီတွင်မှသဘောထားကိုလည်းပြီးဥပဒေမူရမ်းတွေဒီပြည်ရေးကိစ္စအဟံတာဖြစ်လာပြီးတဲ့နောက်သမ္မတဘိုင်ဒန်ကိုယ်တိုင်သူ့ပါတီကအမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ရန်မုံငွေဒေါ်လာ1 trillion သုံးဆွဲဖို့ရာထားပြီးပါတီနေရာလုံးကအမတ်တွေပါဝင်ရေးဆွဲထားတဲ့အခြေခံစောက်ဝင်ဖွံ့ဖြိုးတိုးတက်ရေးဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာတော့မကဒီမိုကရက်ပါတီကရေးဆွဲထားတဲ့လူမှုဖူလုံရေးဖွံ့ဖြိုးတိုးတက်မှုနဲ့ဥရယာတီပြောင်းလဲမှုတက်ထည့်ရေးဆိုင်ရာရန်မုံငွေဒေါ်လာ 3.5 trillion ဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာပါဒီမိုကရက်အမတ်တွေကြားသဘောထားကွဲလွဲနေကြပါတယ်။